တိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့အဖွဲ့အစည်းတွေနဲ့တော့တွေ့ဆုံဆွေးနွေးကိုတည်ချခဲ့ပါတယ
်။အကြမ်းဖက်အဖြစ်ပညာခံထားတဲ့လူများနဲ့တွေ့ဆုံဆွေးနွေးရအကြောင်းမရှိဘူး။အကြမ်းဖက်အဖြစ်ပညာချင်းကနေရောချသွားအောင်သူတို့လှုပ်ဆောင်မှုတွေပြသမှာဖြစ်တယ်။ဒါမှကျွန်တော်တွေ့ဆုံဆွေးနွေးပြီးဆိုတာဖြစ်လာမှာဖြစ်တယ်။ရှင်ရင်ပြောရင်ဗေနိုင်ငံမှာအကျန်းဖက်သမားအဖြစ်ပညာတဲ့အဖွဲ့အစည်းနဲ့တွေ့ဆုံဆွေးနွေးရေးစွာလုပ်ခဲ့တာမရှိဘူး။နောက်ထပ်ကျွန်တော်ဆက်ပြောမယ်။တွေ့ဆုံဆွေးနွေးရေးလမ်းကြောင်းဆိုတာက EAO လို့မျိုးတော့တမိုင်းကြောင်းအစဉ်အလာနဲ့ဖြစ်လာတဲ့လက်နက်ကိုင်များနဲ့တွေ့ဆုံဆွေးနွေးရေးစွာဖြစ်နိုင်တယ်။လက်တလောဖြစ်ပေါ်နေတဲ့လက်တလောဖြစ်ပေါ်နေတဲ့အခွင့်အရေးပေါ်မှာအခွင့်အကောင်းယူပြီးလက်တလောဖြစ်ပေါ်နေတဲ့နေရာတွေမှာအခွင့်အကောင်းယူပြီးတော့ကြနိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးနေတဲ့လူများနဲ့ပြေဆုံးဆွေးနွေးရအကြောင်းမရှိဘူ
းဆရာတိုင်ပြီးနောက်ပိုင်းလက်နက်ကင်တော်လာနေကြတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF ရဲ့အများပြားပေါ်ပေါက်လာခဲ့သလိုစစ်ကောင်စီတပ်ဖွဲ့တွေတက်ကအင်အားသုံးနှိမ်နှင်းမှုတွေအပြန်အလှန်ချိန်ချောက်တိုက်ခိုက်မှုတွေကြောင့်မှာပြည်သူလူထုအူကြီးရဲ့လုံခြုံရေးကိုအာဏာသိမ်းထားတဲ့စစ်ကောင်စီကအာမခံချက်မပေးနိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားခဲ့ပါတယ်ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့NLD လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကိုနိုဝင်ဘာလ17ရက်နေ့ကဖမ်းဆီးပြီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရုပ်ပုံတွေနဲ့အကျဉ်းတွင်ပြောသွားပါတယ်။ရန်ကုန်မြို့တွင်ပြစ်ခတ်တပ်ဖြတ်မှုအများပြားကိုဦးဖြိုးစရာတော်ဦးဆောင်လုပ်ခဲ့တယ်လို့စစ်ကောင်စီကစွပ်စွဲထားတာပါ။လက်ရှိမြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့တရင်တော်တွေနဲ့ပတ်သက်လို့တော့ပြစ်မှုတစုံတရာကျူးလွန်တဲ့အတွက်ဖမ်းဆီးထားတဲ့တရင်တော်တွေရှိပေမဲ့တရင်တော်အလုပ်လုပ်တဲ့အတွက်ဆိုပြီးဖမ်းဆီးထားတာတော့မရှိတဲ့အကြောင်းပြစ်မှုတွေကိုပြန်လည်စစ်ဆေးပြီးပြန်လွတ်ပေးနိုင်အောင်လုပ်ဆောင်နေတာတွေရှိတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ်